အိမ်နီးချင်းမြောက်ကိုရီးယားရဲ့နေ့စဉ်ချိမ့်ချမှုကိုခံနေရတဲ့တောင်ကိုရီးယားနိုင်ငံမှာစစ်တမ်းတစ်ခုထဲမှာစစ်ရေးနဲ့တုံ့ပြန်မှုအများစုကလက်ခံတာကိုတွေ့ရပါတယ်။ Gallup ကိုရီးယားကပြီးခဲ့တဲ့သတင်းပတ်အတွင်းလုပ်ခဲ့တဲ့စစ်တမ်းမှာမြောက်ကိုရီးယားဘက်ကရန်စတဲ့အနေနဲ့အတိုင်းအတာတစ်ခုအထိတိုက်ခိုက်မယ်ဒါမှမဟုတ်ရင်လုံးဝစစ်ပွဲကိုစတင်မယ်လို့စစ်တမ်းကောက်တဲ့ထက်ဝက်နီးပါးကတုံ့ပြန်ပါတယ်။မြောက်ကိုရီးယားဘက်ကစစ်ရေးရန်စမှုတွေကိုတောင်ကိုရီးယားတပ်ဖက်ကနေပြီးတော့ဆယ်ဆပြန်ပြီးတော့လက်တုံ့ပြန်မယ်ဆိုတော့စစ်တပ်အရာရှိကြီးတယောက်ရဲ့ပြောကြားချက်ကိုလည်းတောင်ကိုရီးယား80ရာခိုင်နှုန်းကျော်ကထောက်ခံခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဒီမြောက်ကိုရီးယားရဲ့ရန်ကိုတိုက်ရိုက်ကားခွဲတားဆီးတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်ကိုစစ်တပ်ရင်တွေဆေးလွှတ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။အမေရိကန်အလဲပိုင်းလေတပ်အခြေစိုက်စခန်းကနေပြီးတော့ B2 ဘုံးကျဲလေယာဉ်တွေဟာကိုရီးယားကျွန်းဆွယ်အနောက်တောင်ကမ်းလွန်မှာရှိတဲ့ကျွန်းစီကိုဂျာတာရင်းတွေကပြန်တန်းသွားခဲ့ကြပြီးတဲ့နောက်မှာမနာပဲနဲ့ဒီလေတပ်စခန်းစီကိုတောက်လျှောက်စုစုပေါင်းကီလိုမီတာ2000အကွာအဝေးပြန်တန်းခဲ့ကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေအပေါ်မြောက်ကိုရီးယားရဲ့ချိမ့်ချောက်မှုတွေတိုးနေချိန်မှာပဲအခုလိုမျိုးတိုက်လေယာဉ်တွေကိုဆေးလွှတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအမေရိကန်ပြည်ထောင်စုနဲ့ Pacific သမုဒ္ဒရာထဲမှာရှိတဲ့ဒီအမေရိကန်ရဲ့မဟာမိတ်တွေအပေါ်နျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့မြောက်ကိုရီးယားဘက်ကချိမ့်ချမှုအပါအဝင်လက်တလောရန်စမှုတွေကြောင့်အခုလိုမျိုး B2 တိုက်လေယာဉ်တွေကိုကိုရီးယားကျွန်းဆွယ်ဘက်ပြန်တန်းခဲ့တာဖြစ်တယ်ဆိုပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးချာခေဂယ်ကပြောကြားခဲ့ပါတယ်။